ရုရှားနိုင်ငံတဲကိုယူကရိန်းတပ်တွေဆက်ထိုးလာတာကြောင့်လူပေါင်းတောင်းတွေချီကိုရွှေ့ပြောင်းပေးဖို့ရုရှားကခြေညာလိုက်ပါတယ်။ရုရှားနိုင်ငံကတ်စ်ဒေတာကိုယူကရိန်းတပ်တွေဆက်လက်ထိုးစစ်ဆင်နေတာကြောင့်ဒီဒေတာကလူ 2,000 ကျော်ကိုဘေးလွယာရွှေ့ပြောင်းပေးဖို့ရုရှားအနာပိုင်တွေကမနေ့ဗိုလ်တူနေ့တုန်းကခြေညာခဲ့တာပါ။ယူကရိန်းနဲ့ရုရှားနဲ့ဆက်ဂလတ်စကော့ဖ်ခရိုင်တွေကလူတွေပြောင်းရွှေ့တာကိုရဲတွေနဲ့အနာပိုင်တွေကကြီးကြပ်သွားမှာဖြစ်ကြောင်းယာယီအုပ်ချုပ်ရေးမှူးအလက်ဆီစမီယာနော့ဖ်က Telegram လူမှုကွန်ရက်ကနေတဆင့်ပြောလိုက်ပါတယ်။ယူကရိန်းဘက်ကနေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တဲ့ဩဂတ်လ6ရက်နေ့ကလေးကဆိုရင်ရုရှားဘက်ကလူ2,000လောက်ဘေးလွယာကိုပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ရုရှားစစ်သားရောက်တရားကြောင့်ယူကရိန်းကအကျဉ်းသားတွေဖြစ်ဖန်တာကြောင့်ယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်အိုလက်ဆန်ဒါဆာရက်စကီးကပြောပြီးရုရှားကဖန်တာတဲ့ယူကရိန်းစစ်သုံးမန်းတွေနဲ့တဖြည်းဖြည်းချင်းလဲလှယ်သွားမှာဖြစ်ကြောင်းကိုလည်းယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီးကပြောခဲ့ပါတယ်ခင်ဗျာ။